ပါကစ္စတန်မှာတော့ဝင်ကြီးချုပ်ခေါင်းအမရခန်ကိုတရားရုံးတစ်ခုကဖမ်းမိတ်ရွှေ့ဆိုင်းလိုက်ပြီးအမကန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအာဂရီမှုနဲ့ဖမ်းခံခဲ့ရတဲ့ဝင်ကြီးချုပ်ခေါင်းခန်ကိုအစ္စလာမဘတ်မြို့တော်တရားရုံးကနှစ်ပတ်ကြာဖမ်းမိတ်ရွှေ့ဆိုင်းပေးလိုက်ပြီးအမကန်နဲ့ဒီနေ့အခုလိုပြန်လွှတ်ပေးလိုက်တာပါ။ဝင်ကြီးချုပ်ခေါင်းခန်ကိုဖမ်းဆီးခဲ့တာကိုဘုတရားရုံးချုပ်ကတရားမဝင်ပါဘူးလို့မနေ့ကကြေညာခဲ့ပြီးထပ်မံစစ်ဆေးဖို့ဆုံးဖြတ်ခဲ့ပြီးဒီနေ့မှပဲအခုတရားရုံးကဒီဆုံးဖြတ်ချက်ချလိုက်တာလို့ဝင်ကြီးချုပ်ဟောင်းရဲ့ရှင်းနေဘာဘာအာဝန်ကပြောပါတယ်အခုတော့ဝင်ကြီးချုပ်ဟောင်းခံဟာလွတ်လွတ်လပ်လပ်သွားနေသူဖြစ်သွားပြီးဒီဆုံးဖြတ်ချက်ကသာတရားမျှတတာပါလို့ဒီရှင်းနေအာဝန်က AP သတင်းဌာနကိုပြောခဲ့ပါတယ်အာဂရီလိုက်စားမှုပါဝင်အမှုများစွာနဲ့ဆွဲခံထားတဲ့ဝင်ကြီးချုပ်ဟောင်းခံကိုဒီဘက်အင်ဂါနီကအစ္စလာမဘတ်မှာတရားဟောကြားနာကိုစောင့်နေတော့စစ်တပ်ကဖမ်းဆီးခဲ့ပြီးအခုတော့ဖမ်းဆက်ပြီးတော့ဖမ်းခံတင်မခံတင်ဆုံးဖြတ်မဲ့တရားရုံးကိုသူဒီနေ့ရောက်လာပြီးတက်ရောက်ခဲ့တာပါဝင်ကြီးချုပ်ဟောင်းခံကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံနဲ့စူပူဆနပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်ခင်ဗျာ